ါကစ္စတန်နိုင်ငံရဲ့မြို့ကြီးတစ်မြို့ဖြစ်တဲ့ကရာချီမှာရှိတဲ့ပြည်နယ်ရဲဌာနချုပ်ကိုမောင်းမြတ်သနတ်တွေဘုံနေကန်ဆောင်ထားတဲ့စစ်သွေးကြွအုပ်စုကတောက်ကြနေညနေပိုင်းမှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်သေဆုံးဒဏ်ရာရတာတွေရှိခဲ့ပါတယ်ရဲတပ်ဖွဲ့ဝင်3ဦးနဲ့ပြည်သူ့စစ်အဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးအနည်းဆုံး19ဦးဒဏ်ရာရခဲ့တယ်လို့ပြည်내အစိုးရပြောရေးရှုခွင့်ရှိသူက Twitter စာမျက်နှာကနေတစင်ပြောဆိုခဲ့ပါတယ်။အကြမ်းဖက်သမားတွေတက်ကလည်းအနည်းဆုံး3ဦးသေဆုံးခဲ့တယ်လို့ကနဦးသတင်းတွေမှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကိုပါကစ္စတန်တာလီဘန်အဖွဲ့ TTP အဖွဲ့ကအသေးခံတိုက်ခိုက်ခဲ့တာလို့ထုတ်ဖော်ဝန်ခံထားပါတယ်။ရဲယူနီဖောင်းဝတ်ဆင်ထားတဲ့အကြမ်းဖက်သမား10ယောက်ကနေ10ယောက်လောက်အကြာလောက်ဟာမော်တော်ကားတစ်စီးနဲ့ရောက်လာပြီးရဲစခန်းကိုစီးနှင်းဝင်ရောက်ခဲ့ကြောင်းလုံခြုံရေးတာဝန်ရှိသူတွေကအတည်ပြုပါတယ်။တိုက်ခိုက်သူတွေထဲမှာအသေးခံဘုံသွဲဘုံခွဲသူတွေလည်းပါဝင်ပြီးအ ਨੇ စုံတဦးကကိုကိုကိုဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်တာလီဘန် TTP အဖွဲ့ကိုအမေရိကန်ကလည်းအကြမ်းဖက်သမားအဖြစ်သတ်မှတ်ထားပြီးမကြသေးမီသတင်းပတ်တွေအတွင်းနေ့စဉ်နီးပါးဘုံခွဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်ယာနဲ့ချီတဲ့သူတွေထိခိုက်သေဆုံးခဲ့ပါတယ်။အများစုကလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ပါတယ်။ပါကစ္စတန်ကတော့ TTP အဖွဲ့ဟာအာဖဂန်ဘက်မှာအခြေကုပ်ယူထားတယ်လို့ဆွဆွဲပြောဆိုပါတယ်။